တော်ရရှိမှာခင်ဗျာယူကရိန်းရဲ့ချက်တဲ့ကိုရှုမြင်ကြတဲ့အခါဥရောပနဲ့အမေရိကန်မတူသလိုစီးပွားရေးရှုထောင့်ကချင်းကပ်ပုံတွေကလည်းနိုင်ငံရေးသမားတွေရဲ့အမြင်နဲ့မတူတာကိုထင်ထင်ရှားရှားသိမြင်နိုင်ပါတယ်မတူညီတဲ့အမြင်တွေကိုလေ့လာမြင်နိုင်ငံရေးမှာအဆက်အသွယ်နဲ့မိတ်ဖွဲ့မှုဆိုတာအင်မတန်အရေးပါတဲ့အရာတစ်ခုလို့နားလည်လာခဲ့ပါတယ်ဒီတစ်ပတ်မှာတော့ဗလာဒီမာပူတင်ရဲ့ပါဝါစဝိုင်းများကြောင်းတင်ပြခြင်းပါတယ်ယူကရိန်းပြည်နယ်စစ်ပွဲနဲ့ပတ်သက်ပြီးရုရှားနဲ့ဥရောပစီးပွားရေးဆက်သွယ်မှုတွေကိုလေ့လာသုံးသပ်နေတူကတော့ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကရုရှားပြည်ထောင်စုပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေလုပ်တဲ့အခါဂျာမနီကတိတ်ပြီးစိတ်ရောထက်သန်မှုမရှိခဲ့ပါဘူးအဆန်းတော့မဟုတ်ပါဘူးဆိုဗီယက်ပြည်ထောင်စုမပြိုကွဲခင်ကနေကဂျာမနီမှာတည်ရှိနေတဲ့ရုရှားဘက်တွေမှာအလုလုနေကြတဲ့သူတွေအထက်မှာဂျာမနီထောက်လှမ်းရေးဟောင်းတွေပါပါတယ်ဒီလူတွေကြားမှာစီးပွားရေးကွန်ရက်တခုရှိတယ်သူတို့ချင်းလေဝက်ခေါ်ကြတဲ့ကွန်ရက်ကိုပူတင်ရဲ့တငယ်ချင်းများဘန်အဖြစ်လူသိများပါလေတကယ်တော့ဂျာမနီမှာပူတင်ရဲ့ထောက်လှမ်းရေးမိတ်ဟောင်းဆွေးနွေးတွေကအများကြီးပါအထူးသဖြင့်ဆိုရှယ်ဒီမိုကရက်တစ်ပါတီနဲ့လက်ဝဲပါတီတွေထဲမှာ KDB ကွန်ရက်တွေရှိနေပါလေဂျာမနီရဲ့အဓိပတိဟောင်းရှော်ရဒန်နဲ့ပူတင်ကသိပြီးရင်းနေပါလေအဓိပတိဟောင်းကလည်းလက်ရှိအစိုးရနဲ့မမိတ်ဖွဲ့ထားသူဆိုတော့ပူတင်အနေနဲ့ဂျာမန်အဓိပတိဟောင်းရဲ့ဆက်သွယ်ရေးကတစ်ဆင့်ဂျာမန်နိုင်ငံရေးကိုကစားကြည့်ဖို့ကြိုးစားပါလေရုရှားပြည်ထောင်စုကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်လုပ်တယ်ဆိုပေမဲ့ဂျာမန်ဒီပလီဟောင်းရဲ့အသက်80ပြည့်မွေးနေ့မှာတက်ရောက်လာတဲ့ပူတင်ရဲ့ဟန်ပန်တွေကဂျာမန်နိုင်ငံရေးလောကကိုသတိပေးနေတယ်လို့မျိုးပါတကယ်တော့ဂျာမန်နိုင်ငံရေးသမားတွေကရုရှားပြည်ထောင်စုနဲ့စိုးစိုးဝါးဝါဆက်ဆံရေးပြတ်မဲ့အပြုအမူတွေကိုဘယ်သူကမှမလုပ်ချင်ကြပါဘူးရုရှားကောင်းဆောင်ပူတင်နဲ့ဂျာမနီကောင်းဆောင်ဟောင်းတို့ရဲ့နှိစက်မှုတွေကိုသိနေပေမဲ့နောက်ထပ်အရေးပါတဲ့ဇက်ကောင်တစ်ခုကိုရှော့တွက်နေကြပုံရပါတယ်သူကတော့ဂျာမန်ထောက်လှမ်းရေးဟောင်းမက်ဒီယပ်စ်ဝါနက်ဆိုသူပဲဖြစ်ပါတယ်အရှေ့ဂျာမနီနဲ့ဆိုရှယ်လစ်လူငယ်လှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့တဲ့မက်ဒီယပ်စ်ဝါနက်ဟာသူ့ရဲ့ဂျာမန်ထောက်လှမ်းရေးအရာရှိတာဝန်ကို1985မှာစတင်ခဲ့ပါတယ်သူဟာကွန်မြူနစ်ဂျာမနီရဲ့အထူးအရွယ်ချက်နဲ့လေ့ကျင့်ပေးထားသူတူဖြစ်ပါတယ်နိုင်ငံရဲ့ခြားတွေမှာတွားရောက်အလုပ်လုပ်ရမယ့်ထောက်လှမ်းရေးအုပ်စုတွေမှာယားထားခြင်းခံရသူဖြစ်ပါတယ်တစ်ဖက်မှာတော့သူ့ဘဝကိုရိုးရိုးသားမန်စီဝါရေးသမားအဖြစ်သိဥဆောင်ထားရပါတယ်။သူကတကယ့်ကိုနိုင်ငံခြားကုံသွယ်မှုတွေနိုင်ငံတကာစီဝါရေးတွေကိုကြောက်မှသင်ကြားခဲ့ပါတယ်။သူဟာရန်သူနိုင်ငံဖြစ်တဲ့အနောက်ဂျာမနီစီကိုရောက်လာခဲ့ပြီးနိုင်ငံခြားကုံသွယ်မှုလုပ်ငန်းမှာဝင်ရောက်လုပ်ကိုင်နေထောက်လန်းပါတယ်။မက်ဒီယပ်စ်ဝါနက်ကအရင်ချင်းစီဝါရေးစနစ်ကိုတည်တည်ချာချာနားလည်သလိုစီဝါရေးလုပ်ငန်းကိုဘယ်လိုကစပြီးဝင်ရမယ်ဆိုတာလဲသဘောပေါက်သူဖြစ်ပါတယ်။ဒါအပြင်ရုရှားစကားကိုကောင်းကောင်းပြောတတ်ပါတယ်။ဒါကြောင့်လည်းသူ့ရဲ့ထက်ရရှိကသူ့ကိုအရေးကြီးတဲ့နိုင်ငံခြားကုံသွယ်မှုကိုမေးတဲ့အခါရုရှားပြည်ထောင်စုကစိန့်ပီတာစပတ်မြို့မှာသူ့ရဲ့ဂျာမန်ဘာကိုစပြီးခြေကုပ်ယူဖို့အကြံပေးခဲ့ပါတယ်။အဲဒီတော့ကဆိုဗီယက်ယူနီယံတစ်ခုလုံးပြိုကွဲတော်မယ့်ချိန်ဆိုဗီယက်စီးပွားရေးပြန်လည်တည်ဆောက်မှုတွေကိုသူကလေ့လာအကြံပေးနေတဲ့ချိန်သူ့ရဲ့ထောက်လှမ်းရေးကွန်ရက်နဲ့ဗန်လုပ်ငန်းကိုတုံ့ချပြီးဂျာမနီရဲ့စီးပွားရေးမိတ်ဆွေတွေကိုတိုးချဲ့ဖို့စတင်ခြေလှမ်းခဲ့ပါတယ်။ရုရှားဂျာမန်ဆက်ဆံရေးကိုလေ့လာလေသူပါမောက်ခတူကတော့ရုရှားတွေကပေါင်းလာတင်အရခဲ့တယ်။ဒါပေမဲ့သူတို့ကတကယ်ယုံကြည်သွားပြီဆိုရင်အရာအလုံးလည်းကူသွားပြန်ရော။မက်ဒီယပ်စ်ဝါနစ်ကရုရှားတွေရဲ့သဘောတူပါဝါနဲ့ယဉ်ကျေးမှုကိုကောင်းကောင်းသိတယ်။1991ဆိုတာသူ့အတွက်ယဉ်ကုံဆုံးနှစ်တနေလို့ပြောရမယ်။စိန့်ပီတာစပတ်မြို့မှာသူ့အတွက်သေရေးရှင်ရေးအရေးကြီးတဲ့အရာတစ်ခုကဗလာဒီမာပူတင်နဲ့တွေ့ဖို့ပဲဖြစ်တယ်။ဒါပေမဲ့စိန့်ပီတာစပတ်မြို့ရဲ့နိုင်ငံရေးကောင်းဆောင် KGB ထောက်လှမ်းရေးကိုတွေ့ဖို့ရုရှားနဲ့ပေးယူလုပ်ဖို့ဆိုတာတက်လုံကောင်းမလို့လေ။စိတ်ရှိဖို့လိုတယ်ဆိုတဲ့အချက်ကိုသူကသဘောပေါက်တယ်။ထင်တဲ့အတိုင်းပါပဲပူတင်နဲ့တွေ့ဖို့ချိန်နဲ့နေရပေမဲ့ဧကန်းထဲမှာ၈နာရီနေပါစောင့်ကြည့်ခဲ့ရတယ်။သူကရုရှားလိုပြောဖို့ကြိုးစားပေမဲ့ပူတင်ကအတိတ်ပဲမရှိတာတွေရလိုက်စမ်းပါဗျာ။ဂျာမန်လိုပဲပြောကြလို့ဆိုပါတယ်။တကယ်တော့ပူတင်ကလည်း1980လောက်လို့ဂျာမနီရဲ့ဒရက်စတန်နာမှာထောက်လှမ်းရေးတာဝန်ထမ်းဆောင်ခဲ့သူ။ဂျာမန်စကားကိုကြွကျင်ပိုင်နိုင်စွာပြောတတ်သူ။တိတ်တော့မခက်ပါဘူး။သူကလည်းအရှေ့ဂျာမနီရဲ့ထောက်လှမ်းရေးပူတင်ကလည်း KGB တယောက်နဲ့တယောက်ဖြစ်ချင်တဲ့အရာတွေကိုအပေးယူလုပ်ဖို့ဆိုတာအလွယ်လေးပါဒီလိုနဲ့1991ဒီဇင်ဘာမှာဂျာမနီရဲ့ဒရက်စတနာတန်ကိုရုရှားပြည်ထောင်စုစိန့်ပီတာစပတ်မှာစတင်ဖွင့်လှစ်ခဲ့တယ်ပူတင်ရဲ့မက်ဒီယပ်စ်ဝါနစ်ကဂျာမနီအဓိပတိဟောင်းထက်နှိစပ်ပူရှိပါတယ်သုံးမှတ်ချက်တကတွေ့လို့ရှိပြီးစီးပွားရေးနိုင်ငံရေးတွေကိုစွန့်နေလို့ရှိပါတယ်ပူတင်ကလည်းရုရှားပြည်ထောင်စုအတွက်သူ့ကိုဘယ်လိုအသုံးချမလဲဆိုတာကိုစဉ်းစားထားမှရပါတယ်ဒီလိုနဲ့သူတို့ကွန်ရက်တွေတဖြည်းဖြည်းခိုင်မာလာခဲ့တယ်။တကယ်တော့မက်ဒီယပ်စ်ဝါနစ်ဆိုသူကအကျွေးနဲ့စီမံခံခဲ့မှုအတတ်ပညာ ဒီဂရီကိုရရှိထားသူဖြစ်ပါတယ်။ဒါကြောင့်လဲနိုင်ငံတကာဘဏ်တွေကသူ့ရဲ့စွမ်းရည်ကိုစိတ်ဝင်စားကြပါတယ်။ဆွစ်ဇာလန်က Nord Stream AG ဘဏ်မှာ2006ခုကစပြီး Managing Director ဖြစ်တာဝန်ယူထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့ Rosneft Corporation ရဲ့ဦးဆောင်အဖွဲ့ဝင်သူဖြစ်လာခဲ့ပါတယ်။ Rosneft Corporation ဆိုတာကမ္ဘာအကြီးဆုံးစွမ်းရည်ကုမ္ပဏီဖြစ်ပါတယ်။ရုရှားနိုင်ငံကရေးတင်ဖို့ရောင်းချတဲ့ Transneft Corporation မှာလည်းသူကဦးဆောင်ထားလိုက်တာတယောက်ဖြစ်ပါတယ်။ခုတော့ဂျာမနီနိုင်ငံရေးလောကမှာရုရှားကောင်းဆောင်ဗလာဒီမာပူတင်ဂျာမနီတစ်ပီဟောင်းနဲ့မက်ဒီယပ်စ်ဝမ်နက်ရဲ့နှိစက်မှုဟာဂျာမန်နိုင်ငံရေးကိုတစုံတရာဖန်တီးနိုင်တယ်ဆိုတာကိုသဘောပေါက်နေကြပါလေ။တော်ရရှိမှာကနနိုင်ငံရေးအတိုင်မှုမှာမဟာမိတ်အင်အားစုတွေနဲ့လက်ချင်းချိတ်တွဲလုပ်ကိုင်မှုဟာအရေးအကြီးဆုံးဖြစ်ပါလေ။တယောက်တစ်နာမည်ကြီးနေုံနဲ့အလုံးမဖြစ်ပါဘူး။တော်ရရှိမြန်မာပြည်သူတွေလည်းစနစ်ကျတဲ့မဟာမိတ်ဖွဲ့မှုတွေကိုဖန်တီးနိုင်ကြပါစေ။